အာဖရိကတောင်ပိုင်းမှာဒေဂျီပျက်စီးမှုများစွာဖြစ်စေခဲ့တဲ့ဆိုက်ကလုန်းမုန်တိုင်းဖရက်ဒရီယာနောက်ဆက်တွဲအဖြစ်မာလဝီမိုဇမ်ဘစ်နဲ့မဒဂတ်စကာနိုင်ငံတွေမှာတန်းနဲ့ချီတဲ့သူတွေဟာကျန်းမာရေးဆိုင်ရာအန်ဒီယာတွေနဲ့ညှဉ်းဆိုင်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုလိုက်ပါတယ်။နေရာနဲ့ရေကြီးရေရှမ်းမှုနဲ့မိုးသည်ထန်စွာရွာသွန်းမှုတွေကြောင့်အပြည့်အစုံအဆုံးရှုံးနေများခဲ့ပြီးနိုင်ငံသုံးနိုင်ငံမှာလူပေါင်း 1.4 သန်းကျော်ဟာ Type 5ကာလာဝမ်းယောဂအသေးအောင်ယောဂအစရှိတဲ့ရေကနေတဆင့်ကူးဆက်တဲ့ယောဂတွေနဲ့ရင်ဆိုင်နေရပါတယ်။ဖေဗရူလာကနေမတ်လအထိတလကျော်ကြာခဲ့တဲ့စံချိန်တင်မုန်တိုင်းတန်ကြောင့်အာဖရိကတောင်ပိုင်းမှာဆေးဘက်ဆိုင်ရာအဆောက်အုံပေါင်း300ကျော်ပျက်စီးပြီးရေလွှမ်းမှုခဲ့ပါတယ်။ဒေသခံလူလူကျန်းမာရေးဆောင်ရှားမှုလုံလုံလောက်လောက်မရှိဘူးဖြစ်နေတယ်လို့ WHO ရဲ့အစိုးရကစာမှာဖော်ပြခဲ့ပါတယ်။ထိခိုက်တဲ့ဒေတာအတွင်းကို WHO နဲ့ဒေါ်လာ၈သန်းနီးပါးထောက်ပံ့ထားပြီးကျွမ်းကျင်သူ60ကျော်ကိုလည်းဆီလွတ်ထားကဓာတ်ခွဲကန်းတွေကုသမှုဆိုင်ရာနဲ့အခြားဆေးဝါးတွေကိုလည်းထောက်ပံ့ထားပါတယ်။